တိုင်းသားလက်နက်ကန်အချင်းချင်းအကြောင်းနဲ့တိုင်းသားလက်နက်ကန်နဲ့တပ်မတော်အကြားမကြာခဏတိုက်ပွဲဖြစ်ပွားနေတဲ့ကြောင်မဲ့ဒေသမှာတင်းလာနေည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်ဒီကိုတော့ဒေသခံတဦးက VO ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ရှမ်းမြောက်ဘက်တော့ရထင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးနော်လက်နက်ကန်အဖွဲ့အစည်းတွေများတယ်ဟိုဟိုပြစ်တာခတ်တာရှိတယ်အခုဆိုပုံစိုးတော့အမျိုးတွေလည်းမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ဗျာအခုတလောလေးတက်မဲ့ဒီတော့တပိတ်မှလည်းဒီတိုင်းဒီဘက်လိုတိုက်ပွဲကြီးနေလေဖြစ်နေတယ်အဓိကတော့လက်နက်ကန်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိနေ SSPB ရှိနေ TIA ရှိနေ RCS ရှိနေနေရာကွက်ကြားကွက်ကြားတွေတော့တိုက်တိုက်ပွဲဖြစ်နေရပဲမနေ့ကပောက်ကွဲတဲ့နေရာလဲအမှန်တော့လုံခြုံရေးအနေနဲ့လေလို့ကျွန်တော်တမတော်ကိုအနေနဲ့သူပေါင်းကြည့်နေတဲ့နေရာပဲ
လက်ရှိအချိန်မှာတော့ဘုံပစ်သူတရားခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးသလိုမန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်းထားတယ်ဆိုတာလည်းမကြားရကြောင်းဒေသခံတွေကပြောပါတယ်ကြောင်မဲ့ဒေသဟာလက်နက်ကန်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတင်းနှက်နဲ့ပစ်ခတ်တပ်ဖြတ်တာဘုံပေါက်ပွဲတာတွေမကြာခဏဖြစ်ပွားလေရှိပြီးလုံခြုံရေးအချိန်မှာတော့အဆင့်3ရလောက်သာရှိနေတယ်လို့ကြောင်မဲ့မြို့နယ်ရွေးကောက်ခံပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညာကတုံတက်ပါလေ
။ဒီနေ့အဖြစ်စဉ်ကတော့ခဏ15လောက်မှာအိမ်မှာပတ်ကုန်းမှုတစ်ခုဖြစ်တယ်ပေါ့နော်။တော်တော်ကြီးကိုစာကြည့်ပါလေတော့ဟုတ်တယ်ပေါ့နော်။ကြီးရှင်ကြီးကြီးကိုပြန်ကြည့်တဲ့အခါမှာစိုက်ကဲရှိသွားတဲ့လူတွေရောပေါ့နော်။လူငယ်တွေရောကတ်လို့ပြစ်ထုတ်လိုက်ကြတယ်။အဲ့တော့အဲ့ဒီပြစ်ထုတ်လိုက်တာလေလူလုံးဘဲလို့ဟာယူဆပါလေ။အဲ့ဒီပြစ်ဆင်ဖြစ်ပြီးတော့အဲ့ရကလည်းတော့ဟာမစိုးရိမ်ရတာကရတယ်လို့ပြောပါလေ။ဒီနေ့ကလေးအဖြစ်ကလေးကဒီသေးဆိုကိုခေါ်တော့ပါလေ။စစ်တပ်ကသေးဆိုလို့ရှိပါလေဒီမှာ။ဟောအဲ့ဒီမှာပဲဒီကူတာပြီးနေပါလေ
။မူဆယ်မြို့နယ်ဖန်ကောင်းကျေးရွာအုပ်စုမှာလည်းမင်းညဆယ်နှစ်လောက်ကဘုံတလုံးပေါက်ကွဲခဲ့ပါလေ။2020ရွေးကောက်ပွဲအပြီးကာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတောင်မဲခရိုင်အမတ်တက်ကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစော်ထိုက်ဟာနေမှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါလေ။2018ခုနှစ်တပ်မတော်နေ့မတိုင်မီမလ26ရက်နေ့ကလည်းတောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပေါက်ကွဲခဲ့မှုပါလေ။ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တအောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြားမှာတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှုံမြို့နယ်မိုင်းရော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ခြေတဲ့ဒေသခံပြည်သူတွေဟာနေရာစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ။